ငလင်ကျောင်းထိုင်းမြန်မာနယ်စပ်ကမဲဆိုင်မြို့မှာလူတစ်ယောက်သေဆုံးခဲ့ပြီးတော့တာချီလေးမြို့မှာလည်းအနည်းဆုံးကလေးတစ်ယောက်သေဆုံးခဲ့တဲ့အပြင်လူ6ယောက်လောက်ဒဏ်ရာတွေရခဲ့ကြတယ်လူဒေသခံတွေကပြောပါတယ်ငလင်လှုပ်ပြီးတဲ့နောက်ပိုင်းတာချီလေးမြို့ကဖုံးလိုက်တဲ့လျှက်စင်မီတွေပြတ်တောက်သွားခဲ့တယ်လို့နောက်ဆက်တွဲငလင်ငယ်တွေဇက်တိုက်လှုပ်ခတ်နေတာကြောင့်လူတွေဟာအိမ်ထဲကနေလမ်းမတွေပေါ်ကိုထွက်ပြီးတော့နေကြရပါတယ်ကြာသပတေးနေ့ညဦးပိုင်းကလှုပ်ခတ်ခဲ့တဲ့ဒီငလင်ရဲ့နောက်ဆက်တွဲအခြေအနေတွေကိုတော့စုံစမ်းထားတဲ့ကုမှုစော်ကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့နယ်မိုင်80လောက်အကွာရွှေတရီကန်ဒေသကိုဗိုလ်ဗိုလ်ပြုတ်ပြီးမင်းင်းကြ၈နာရီခွဲလောက်ကအင်အားပြင်းထန်တဲ့ငလင်နှစ်ကြိမ်လှုပ်ခတ်ခဲ့ပါတယ်။ဒီငလင်တွေရဲ့ပြင်းအားကိုတော့ American ဘူမိဗေဒလေးလာရေးဌာနကပြင်းအားအဆင့် Richter scale ခွန်ရှိတယ်လို့အစောပိုင်းကသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာတော့ထိုင်းမိုးလေဝသဌာနကပြင်းအား 6.8 ရှိတယ်လို့သတင်းထုတ်ပြန်ပါတယ်။ဒီလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့မြန်မာနိုင်ငံတာချီလေးမြို့မှာတော့ကလေးတယောက်တည်ဆုံးခဲ့ပြီးလူ6ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ
်။ကလေးတယောက်ဒီပြဲတော့လူ6ယောက်လောက်ဆေးရုံမှာဒဏ်ရာနဲ့ရောက်နေတယ်
။ဒီလိုတည်ဆုံးဒဏ်ရာရတာနဲ့ပတ်သက်ပြီးပြည်ကြားအတည်ပြုချက်တော့မရသေးပါဘူး။ငလင်လှုပ်ပြီးတဲ့နောက်ပိုင်းမှာတာချီလေးမြို့မှာတယ်လီဖုန်းလိုင်းနဲ့လျှက်စစ်မီးတွေပြတ်တောက်သွားခဲ့ပါတယ်။တာချီလေးမြို့နဲ့ကလက်မာတီရှိတဲ့ထိုင်းနိုင်ငံမဲဆိုင်မြို့မှာလည်းအမျိုးသမီးတယောက်တည်ဆုံးခဲ့တယ်လို့မဲဆိုင်မြို့မှာနေထိုင်သူတယောက်ကအခုလိုပြောပါတယ်။
ကျွန်တော်အနည်းငယ်မှတော့ထိခိုက်မရှိဘူးကျွန်တော်တို့နဲ့နည်းနည်းလေးဝေးတဲ့နေရာကဒီဟိုပလီရှိတဲ့နောက်ကပေါ့နော်ရက်ွက်မှာကဟိုအုတ်လိုက်ရတခုပြိုကျသွားပြီလူတယောက်တည်တယ်လေလက်ဆိုင်မှာလူတယောက်တည်တယ်အဲဟုတ်တယ်အမျိုးသမီးတယောက်ပဲဒါဒီအနည်းငယ်ပဲကြားသေးတာပေါ့နော်ကျန်တဲ့နေရာတော့မသိသေးဘူးဘာလို့ညလည်းအခု7နိုင်7နိုင်ဖြစ်နေဆိုတော့လေတောင်းတောင်းဘယ်သူမှလည်းအပြင်မထွက်ကြတော့မပြောနိုင်သေးဘူးလေဒါကမှဘာဖြစ်လဲဆိုတာ
ငလင်ကြီးနှစ်ကြိမ်လှုပ်ပြီးတဲ့နောက်မှာငလင်ငယ်လေးတွေဇက်တိုက်လှုပ်ခဲ့တယ်လို့လည်းသူကဆက်ပြောပါတယ
်။နှစ်ကြိမ်ကပထမတစ်ကြိမ်ကတော်တော်ပြင်းပြထန်ထန်လှုပ်ပြီးတာနဲ့ခဏလေးနေတော့နောက်တစ်ကြိမ်တစ်ခါထပ်လှုပ်တယ်လေ။ဆက်လှုပ်ပြီးတဲ့အပြင်ကိုအခုထက်တိလည်းတစ်ချက်တစ်ချက်လှုပ်တုံးနဲ့ကျွန်တော်ဆိုအပြင်မှာပဲအခုထက်တိအထဲမှာထိုင်လို့မရဲဘူးပေါ့။အခုထက်တိဆိုရင်က၄ကြိမ်အောင်ရှိနေပြီ
။မြမစံတော်ကြိမ်ည10နာရီကျော်လောက်မှာတော့အတော်တန်ပြင်းအားရှိတဲ့ငလင်တစ်ကြိမ်ထပ်မံလှုပ်ခတ်ခဲ့တာကိုတော့တချီလေးဒီသားကတယောက်ကအခုလိုပြောပါတယ
်။ဂျန်နီတာအားလှုပ်နေတယ်ခုနလေးလှုပ်သွားတယ်။ရှင်းနိုင်90လောက်ကနေစလှုပ်တော့ပေါ့။အင်းတော်တော်တုံခံတော့ပေါ့ဟိုဆန်ဆိုင်မှာဆိုအင်းတိန်အဲ့သွားတော့အော်တိုက်ကြီးရ။ညတွင်းကြီးတော့ဘယ်မှမသွားရဘူးအကုန်လုံးကဟိုကိုယ်ရင်ထဲမှာကိုယ်နေလမ်းပိမှာတထိုင်နေကြတာပဲ။အဲရှင်းနိုင်ဂျော်လောက်ကအတင်းဆုံးတစ်ချိန်နောက်တစ်ခါ9နာရီလောက်မှတူတူနောက်တော့အသေးလေးလှုပ်ပြီးအခုခဏလေးပဲနာမင်းလောက်ပဲရှိသေးတယ်။နည်းနည်းပြင်းပြင်းတစ်ချက်လှုပ်သွားပြန်။အခုလုံနေတယ်တအားနဲ့လုံနေတာဟာတအားပြင်းတယ်တအားပြင်းတယ်အခုဟာတအားပြင်းတယ်တအားပြင်းတယ်မင်းနေနေမင်းအောင်လူရခုပြင်းဆုံးဘောဘောလာမဘောရောက်နေပြီ
ဒီလှုပ်ခတ်မှုကတော့ပထမအကြိမ်လှုပ်ခတ်တာတော့မပြင်းထန်ဘူးလို့မဲဆိုင်မှာနေထိုင်သူကပြောပါတယ
်ပထမဆုံးဖြစ်တာလည်းဆက်ပြီးငယ်တော့နေတယ်ဒါပေမဲ့ပြင်းတော့ပြင်းတယ်စက္ကန့်ပိုင်းလေးပဲဖြစ်ပြီးတော့နေရတယ်ဒါပေမဲ့အောက်ကမြေကြီးအခုတစ်စီတုံနေတော့မယ
်ဒါကတော့မြမစံတော်ကြီးညစင်တားရဲ့ခွဲလောက်ကဖြေဆူသွားတာဖြစ်ပါတယ်ဒီလိုမြင်းကလေးတွေပဲဇက်တိုက်လှုပ်ခဲ့တာကြောင့်တာချီလေးနဲ့မဲဆိုင်ကဒေသခံတွေဟာအိမ်တွင်းမှာမအိပ်ရဲပဲလမ်းမတွေပေါ်မှာအိပ်နေကြရပါတယ်ရွှေတရီကန်ဒေသမှာဗိုလ်ပြုလှုပ်ခတ်ခဲ့တဲ့ငလင်ဟာတရုတ်မြန်မာနယ်စပ်ကရွှေလီမြမပြည်အလယ်ပိုင်းကစကိုင်းကယားပြည်နယ်လွိုင်ကောပဲခူးမြို့ကြီးတွေအပြင်ထိုင်းနိုင်ငံချင်းပိုင်နဲ့ဘန်ကောက်မြို့တွေမှာလည်းတရောက်မှုရှိခဲ့ပါတယ်အခုဖြစ်တဲ့ငလင်ဟာကုန်းထွင်းပိုင်းမှာဖြစ်ပွားခဲ့တာကြောင့်ဆူနာမီသတိပေးချက်တွေတော့ထုတ်ပြန်တာမရှိခဲ့ပါဘူး